တရရှင်တို့သတင်းဒီကြေညာစဉ်ကကြားခဲ့ကြတဲ့အတိုင်းပါပဲအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းထိတ်တန်းတာလီဘန်တပ်မှုတဦးကိုတုတ်ပင်လိုက်နိုင်တယ်လို့မြောက်အတလန်တိတ်စာချုပ်အဖွဲ့နေတိုးတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်တော်ကြာကလေးကတာလီဘန်နဲ့တင်းပိုက်ထားခဲ့တဲ့တောင်ပိုင်းကအကြီးကမြို့တစ်မြို့ကိုပြန်သိမ်းပိုက်နိုင်ဖို့နေတိုးကထူးဆန်းတိုက်ခိုက်နေတာပါအစ္စလာမဘတ်မြို့မှာရှိတဲ့ VOA ရဲ့တောင်အာရှသတင်းဌာနကနေ VOA သတင်းတော့ဘန်ဂျမင်ဆန်သတင်းပေးပို့ထားတာကိုကျွန်တော်ဆက်ပြီးတော့တင်ပြပေးပါမယ
်ဟဲလ်မန်ပြည်နယ်ကမူဆာကာလာမြို့အပြင်ဘက်လေးနားမှာတနင်္ဂနွေနေ့မနက်ကတိုက်ခိုက်မှုအတွင်တာလီဘန်တပ်မှုမူလာဂါဖိုးအပါအဝင်အရေးအတွက်မသိရတဲ့တာလီဘန်တိုက်ခိုက်သူတွေကိုတုတ်တင်လိုက်နိုင်တာလို့နေတိုးတာဝန်ရှိသူတွေကပြောတာပါဝေးလံခေါင်တီတဲ့ရွာလေးကိုပြီးခဲ့တဲ့သတင်းပတ်မှာတာလီဘန်လက်နက်ကင်တွေဝင်ရောက်စီးနှင်းခဲ့မှုမှာဒီတပ်မှုဟာအဓိကအရေးပါခဲ့တယ်လို့နေတိုးပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတွမ်ကောလင်းစ်ကပြောပါတယ်
He should be considered a high-level Taliban leader and certainly the key Taliban.
ထိုင်ကန်စ်တာလီဘန်ခေါင်းဆောင်တယောက်အဖြစ်သူ့ကိုယူဆလို့ရပါတယ်။တေချာရာကမူဆာကာလာဒေတာမှာတော့သူဟာအဓိကအရေးပါတဲ့တာလီဘန်ခေါင်းဆောင်ပါလို့ Collins ကပြောပါတယ်။စာသားပရိနေညတုန်းကအဲ့ဒီအစွန်အဖျားမြို့လေးကိုယာနဲ့ချီတဲ့တာလီဘန်တွေဝင်ရောက်စီးနှင်းခဲ့ကြတာလို့ဒေတာကန်တွေကပြောပါတယ်။အဆောင်အကျပ်သိမ့်မရှိတဲ့အစိုးရဌာနတစ်ခုကိုလက်နက်ကင်တွေကဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်တရွာလုံးကိုထိမ့်ချုပ်ခဲ့ပြီးသူတို့အလံကိုလွှင့်ထူခဲ့တယ်လို့ညံ့မြင်တွေကပြောပါတယ်။မူဆာကာလာမျိုးဟာတာလီဘန်လက်နက်ကင်တွေနဲ့နိုင်ငံတကာတပ်တွေအကြားအပြိုင်အဆိုင်ထိမ့်ချုပ်ဖို့ကြိုးစားနေကြတဲ့အဓိကနေရာဖြစ်နေတော့မှာပဲ။ဗြိတိရှ်တပ်တွေကဒီမျိုးလေးကိုလာပေါင်းများစွာကြာအောင်ခုခံကာကွယ်ပြီးတော့ထိမ့်သိမ်းထားခဲ့မှုပါတယ်။ဒါပေမဲ့မူဆာကာလာကဒေတာကန်လူမျိုးစုခေါင်းဆောင်တွေနဲ့အာဖဂန်အစိုးရတို့အကြားအငင်းပွားပွဲရင်းချမ်းရေးသဘောတူညီချက်တစ်ခုရခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလမှာဗြိတိရှ်တပ်တွေကဆုတ်ခွာပေးဖို့သဘောတူခဲ့ကြပါတယ်။နေတိုးနဲ့တာလီဘန်တပ်နှစ်ဖက်စလုံးကဆုတ်ခွာပေးဖို့သဘောတူခဲ့ကြပြီးတဲ့နောက်မြို့ရဲ့လုံခြုံရေးကိုဒေသတာဝန်ရှိသူတွေကတာဝန်ယူရမယ်လို့သဘောတူညီချက်ကဆိုထားပါတယ်။စစ်မဲ့ဒေသဆိုပြီးတတ်မှတ်ထားတဲ့နေရာအတွင်းဖြစ်ခဲ့တဲ့တနင်္လာနေ့ကတိုက်ခိုက်မှုဟာအာဖဂန်အစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့နေတိုးတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့နေတိုးတပ်တွေရဲ့တပ်မှုအဖြစ်အမေရိကန်ဗိုလ်ချုပ်ကြီးဒန်မက်နီလ်ကတာဝန်ယူခဲ့ပြီးတဲ့နောက်အခုလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့တာပါ။အင်အား3000ခွဲကျော်ရှိတဲ့နေတိုးတပ်ရဲ့တပ်မှုအဖြစ်အာဖဂန်နစ္စတန်မြို့တော်ကာဘူးမှာတနင်္ဂနွေနေ့ကအခမ်းအနားနဲ့ဗိုလ်ချုပ်ကြီးဒန်ကလွှဲပြောင်းယူခဲ့တာပါ။နေတိုးတပ်တွေကို6လကျော်ဦးဆောင်ခဲ့တဲ့ဗြိတိရှ်ဗိုလ်ချုပ်ကြီးဒေးဗစ်ရစ်ချတ်ကိုသူကအစားထိုးတာဝန်ယူတာပါ။တပ်မှုအပြောင်းအလဲဟာနေတိုးဖွဲ့ဝင်နိုင်ငံတွေကြားပုံမှန်လုပ်နေကြအလှည့်ကြအပြောင်းလဲလဲဖြစ်ပါတယ်။အာဖဂန်နစ္စတန်ကတာလီဘန်အစိုးရကို2001ခုနှစ်မှာအမေရိကန်ဦးဆောင်တဲ့နိုင်ငံစုံတပ်တွေကဖြုတ်ချခဲ့ပြီးတဲ့နောက်တာလီဘန်တွေကအသေးပြောက်များလာတဲ့လက်နက်ကင်တပ်ပွဲကိုတိုးပြီးလုလာခဲ့တာပါ။ဒါပေမဲ့ဒီနှစ်အတွင်းမှာတာလီဘန်တွေအပေါ်အဆုံးအဖြတ်ပေးတဲ့အောင်မြင်မှုရအောင်သူတို့တိုက်နိုင်စွမ်းရှိတယ်လို့နေတိုးခေါင်းဆောင်တွေကပြောကြောင်းအစ္စလာမဘတ်မြို့ကနေဘန်ဂျမင်ဆန်ကသတင်းပေးပို့ထားပါ